WHO ကကျန်းမာရေးအဖွဲ့ကြီးကချင်းကဲ့ရာကနေဖြစ်ရတဲ့ဒီသွေးလွန်တကွေးရောဂါကြောင့်နှစ်စဉ်ကမ္ဘာပေါ်ကလူပေါင်းသန်း90ဖြားနာနေကြရတယ်လို့ဆိုပါတယ်။အပူပိုင်းဒေသတစ်ခုဖြစ်တဲ့မြန်မာနိုင်ငံအပါအဝင်အိန္ဒိယချင်းအာရှနိုင်ငံတွေမှာလည်းဒီရောဂါအဖြစ်များပါတယ်။အဓိကမိုးရာသီအတွင်းမှာဖြစ်ကြတာပါ။ဒီရောဂါပထမအဆင့်မှာရုတ်တရက်အဖျားချီးပြီးခေါင်းပြင်းပြင်းထန်ထန်ကိုက်တာ၊မျက်စိကိုက်တာနဲ့အဆင့်မြင့်ကိုက်တာတွေအပြင်ဖြိုအံတာလည်းဖြစ်စေပါတယ်။အဖျားက103ကနေ105ဒီဂရီဖာရန်ဟိုက်ထိပထမရက်တွေမှာဖြစ်ပြီးနောက်3-4ရက်မြောက်နေ့မှာအဖျားပြန်ကျကနောက်တစ်ခေါက်အဖျားပြန်တက်သွားတတ်တယ်လို့ကျန်းမာရေးပညာရှင်တွေကလည်းဆိုပါတယ်။အဲ့ဒီအဆင့်ကနေပြင်းထန်တဲ့အဆင့်ကိုရောက်သွားရင်တော့ပြင်းထန်တဲ့ပိုင်နာတာ၊သဖုံး၊ပါးစပ်နဲ့နှာခေါင်းတို့ကနေသွေးတွေထွက်လာတာ၊မကြာခဏအန်လာတာ၊တစ်ခါတခါကော်ဖီလိုအမဲတွေအန်လာတာ၊ဝမ်းအမဲရောင်သွားတာနဲ့ရေစာလာတာ၊အရေပြားအေးဆက်ပြီးဖြော့တော့လာတာနဲ့အိတ်မပြောအနာမရဖြစ်တာတွေဖြစ်လာပြီးအချိန်မီမကူးသရင်တော့သတိလစ်ပြီးသေသွားစေနိုင်ပါတယ်။အထူးသဖြင့်ကလေးငယ်တွေမှာပိုပြီးစိုးရင်ရပါတယ်။ဒါကြောင့်မို့အခုလိုပြင်းထန်တဲ့ယောဂလက္ခဏာတွေစဖြစ်တာတွေ့လာရင်အမြန်ဆုံးဆေးရုံဆေးကန်းကိုသွားဖို့အရေးကြီးပါတယ်။ဆေးရုံကနေမတည်အောင်နဲ့ပြန်ကောင်းလာအောင်အချိန်မီအဟာရပြန်ဖြည့်ပေးပြီးကြိုက်ခဲတာကိုလည်းတက်တာစေမဲ့တင့်လျော်တဲ့ဆေးတွေပေးပြီးကူညီပေးတဲ့ကုသပေးနိုင်မှုတွေရှိပေမဲ့တိတိကျကျကုသတဲ့ဆေးမရှိသေးသလိုကာကွယ်ဆေးလည်းမထုတ်နိုင်သေးပါဘူး။အရင်တုန်းကတော့ဒီယောဂါကနေကာကွယ်ဖို့အတွက်သွေးလွန်တကွေးဖြစ်စေတဲ့ဗိုင်းရပ်စ်ပို Aedes aegypti ကိုသေဆောင်ဖြန့်မှုပေးတဲ့ခြင်ကြားတွေကိုထိန်းချုပ်နိုင်ဖို့ကြိုးစားခဲ့တာတွေပဲရှိခဲ့တယ်လို့ Australia နိုင်ငံ James Scott တက္ကသိုလ်ကဆေးသုတေသီဒေါက်တာ Scott Ritchie ကဆိုပါတယ
် And the only way to control it is through the use of pesticides and perhaps immunity
ဒါကိုထိန်းချုပ်နိုင်ဖို့ရှိတဲ့နည်းကကုသဆေးတုံးတာနဲ့ပတ်ဝန်းကျင်ကလူတွေကိုပညာပေးတာတွေပဲရှိတယ်လေဒါပေမဲ့တချို့ခြင်တွေကဒီပုသက်ဆေးတွေကိုခံနိုင်ရှိလာနေပါပြီ။ဒါကြောင့်မလို့လေအရင်နဲ့မတူပဲထူးထူးခြားခြားဖြစ်မဲ့နှီးစင်မျိုးလုံးနေပြီလေ
။ဒီလိုထူးခြားတဲ့နှီးကိုရဖို့အတွက်ဒေါက်တာရီရှီနဲ့သူ့ရဲ့လူဖော်ကံပဲတွေစူးစမ်းခဲ့ကြပုံနဲ့ရလာတဲ့ရလက်ကောင်းကိုပြီးခဲ့တဲ့အပတ်ကနေချာဂျာနယ်မှာဖော်ပြလိုက်ပါတယ်။ဒီဆေးသူတွေဒီတွေကဟူပါကီယာလို့ခေါ်တဲ့ဘက်တီးရီးယားပိုးကိုထည့်ပေးထားတဲ့ချင်းအကောင်ပေါင်း3သိန်းခန့်ကိုဩစတြေးလျနိုင်ငံအနောက်မြောက်ပိုင်းကဝေးလံခေါင်ဖျားတဲ့မြို့နှမြို့မှာလွှတ်ပေးလိုက်ပါတယ်။အဲ့ဒီမတိုင်ခင်မှာလဲဒီဘက်တီးရီးယားပိုးမဝင်သေးတဲ့ခြင်တွေရှိတဲ့ပိတ်ထားတဲ့အခန်းတစ်ခုထဲမှာဒီဘက်တီးရီးယားပိုးပေးထားပြီးသားခြင်တွေကိုထည့်ပေးခဲ့ပါတယ်အဲ့ဒီမှာတွေ့လိုက်ရတာကဒီဘက်တီးရီးယားပိုးမဝင်သေးတဲ့ခြင်တွေကိုဒီဘက်တီးရီးယားပိုးတွေကူးဆက်လွှမ်းမိုးသွားတာကိုတွေ့လိုက်ရပါတယ်ဒါအပြင်ဒီထည့်ပေးလိုက်တဲ့ Bacteria Wolbachia ပိုးကြောင့်ဒီခြင်ကြားတွေမှာရှိထားပြီးသားသွေးလွန်တုပ်ကွေး virus ပိုးတွေဟာဆက်မကြီးထွားနိုင်တော့ပဲဖြစ်သွားတာကြောင့်လူကိုကိုက်တဲ့အခါမှာယောဂါကူးဆက်ပြန့်နှံ့အောင်မလုပ်နိုင်တော့တာတွေ့ရှိလိုက်ကြပါတယ်ဒီလိလမှုကိုဥဆောင်လုပ်ခဲ့တဲ့ Australia နိုင်ငံ Monash တက္ကသိုလ်ကဆေးသူတေသီဒေါက်တာ Scott O'Neil က
And then most importantly once the releases stopped the Wolbachia continued to increase until
ပြီးတော့အရင်နောက်မှာအရေးကြီးဆုံးဖြစ်တာကဒီချင်းတွေကိုလွတ်ပေးတာရပ်လိုက်တဲ့အခါမှာ Wolbachia တွေကဆက်ပြီးများလာတယ်လေမိုးရာသီကုန်တဲ့အချိန်ဒီလိလမှုကိုအဆုံးသတ်တဲ့အချိန်ထိအောင်ကိုအခုလိုဆက်များလာတာဗျဒီနေရာတွေမှာရှိတဲ့ချင်းကောင်တွေထဲမှာ Wolbachia ပိုးထိုးပေါက်ဝင်ရောက်သွားနိုင်တာကအပြည့်အဝနိဗာကိုဖြစ်သွားတယ်လေ
ဒါပေမဲ့ဒီသူတေသနလုပ်ရမှာပါဝင်ခဲ့သူတူဖြစ်တဲ့ Australia နိုင်ငံ Melbourne တက္ကသိုလ်ကဒေါက်တာ Ari Hoffman ကတော့ဒီတွေ့ရှိချက်ကြောင့်မျှော်လင့်ချက်တွေကောင်းလာပေမဲ့သွေးလွန်တကွေးကွက်ကြားပဲဖြစ်တဲ့ Australia မှာစမ်းတာအပြင်နောက်တစ်ဆင့်အနေနဲ့သွေးလွန်တကွေးအဖြစ်များတဲ့အရှေ့တောင်အာရှကထိုင်း Vietnam နဲ့ Indonesia နိုင်ငံတွေအပါအဝင်အခြားနိုင်ငံတွေမှာလည်းထပ်စစ်ဆေးဖို့လိုသေးတယ်အဲ့ဒီအတွက်ခွင့်ပြုချက်ရဖို့စောင့်နေတယ်လို့ဆိုပါတယ်အဲ့ဒီတော့မြန်မာနိုင်ငံမှာရောဒီသွေးလွန်တကွေးဖြစ်မှုအနေအထားဘယ်လိုရှိနေပါလဲဒေါက်တာအေယူဆိုးက
သွေးလွန်တကွေးကနှစ်စဉ်တော့ချင်းပေါက်ပွားတာများတဲ့မိုးရွာပြီဆိုလို့ရှိရင်တော့လေအဖြစ်များတာတော့ရှိပါတယ်။နောက်ဒေသအလိုက်လေးပေါ့ကြိုကြကြိုကြဒီသွေးလွန်တကွေးနဲ့ပတ်သက်ပြီးတော့ကျမတို့ကြားနေရတယ်တော့ရှိရဲ
့။အဲ့ဒီတော့ယောဂါဖြစ်တာနေသွားအောင်ဒီကာကွယ်မှုတွေရောဆရာမကြီးဘာတွေလုပ်နိုင်မှာ
အဓိကတော့သွေးလွန်တကွေးဖြစ်မဲ့ချင်းလေးတွေပေါက်ပွားတာကိုရောရှာဖို့အတွက်ကိုကျမတို့စီမံချက်တွေနဲ့လုပ်လို့ရပါတယ်။နောက်တစ်ခါပြည်သူလူထုတွေပါဝင်ပြီးတော့လုံဆောင်လို့ရတဲ့နည်းလမ်းတွေလည်းအများကြီးရှိပါတယ်။အဓိကတော့အဲ့ချင်းကရေကြီးရေသားမှာပေါက်ပွားတာကိုအိမ်လေးမှာကျမတို့အခုရေတွေမိုးရင်းဆိုလို့ရှိရင်များသဖြင့်ကမိုးရေလေးတွေကောင်ထထတာမျိုးတွေရှိတတ်တယ်။နောက်အဲ့မှာဖုံးကမရှိဘဲနဲ့ဆိုရင်ဒီချင်းတွေကပေါက်သွားနိုင်တယ်။ ဒီလိုတော့ဝေးချင်းပေါက်ပွားလာရင်ပိုးလောက်လန်းလေးတွေဖြစ်လာတဲ့အချိန်မှာဆိုလို့ရှိရင်ပိုးလောက်လန်းလေးတွေကိုလဲလှယ်ပြီးတော့စစ်ပြီးတော့မှလည်းသုံးလို့ရတယ်။ဒါမှမဟုတ်လို့ရှိရင်ရေကိုပုံမှန်လဲလှယ်ပြီးရမျိုးလေးပေါ့နော်။ဒါမှမဟုတ်လို့ရှိရင်ဒီရှိသမျှရေဝတ်နိုင်တဲ့နေရာလေးတွေမှာချင်းပေါက်ပွားလို့မရလာနိုင်အောင်ပေါ့နော်။ရေကြီးရေလောင်ကောင်းလို့ပေးတာတို့နောက်ကကြိုင်းခွက်ကလေးတွေဘာလေးတွေဖြုတ်ပေးတာမျိုးတို့နော်လုပ်ပေးလို့ရပါတယ်။နောက်ကဒီလိုတော့ဝေးချင်းဆိုရင်အထူးသဖြင့်ကကျမတို့ကနေကင်းမြေလယ်မှာကြိုက်တဲ့ချင်းလေးတွေကလေးတွေကလည်းနေကင်းမြေလယ်ဆိုအိတ်တက်တယ်။အဲ့တော့အဲ့လိုအချိန်မျိုးမှာဆိုလို့ရှိရင်ကလေးတွေကိုအင်းရှိပေါင်းမရှိလေးတွေပေါ့ပါပါလေးဝတ်ပြင်းနေပြီးရတဲ့အခါကျလို့ရှိရင်ရှင်းအောင်လေးနဲ့ပဲသိမ့်မယ်ဆိုလို့ရှိရင်ကောက်ွယ်တဲ့နီလန်တန်းန်းဖြစ်ပါတယ်နောက်တစ်ခုကတော့ချောင်းနေမှာဆိုလို့ရှိရင်နေကင်းလေးလည်းပဲကိုချင်းမကိုက်နိုင်အောင်တတ်နိုင်ဆုံးချောင်းကဆရာသမားတွေနဲ့လည်းပူပေါင်းပြီးတော့မှဆောင်ရွက်ဖို့လည်းလိုပါတယ်အထူးသဖြင့်ကတော့ကျမတို့ဒီချင်းသေးလေးတွေနော်ထုံပေးထားတာမျိုးနောက်အကြောင်းနေမှာဆိုလို့ရှိရင်လည်းအပိတ်ဆိုပြီးတော့လေစေးခတ်တာမျိုးလေးတွေပေါ့
အခုလိုကာကွယ်တဲ့ဂျားရီယာပဲပေါ့နော်ဆရာမကြီးယောဂါဖြစ်လာပြီးတဲ့အခါကျလို့ရှိရင်ဒီတည်တဲ့အဆင့်ဟိုပြင်းထန်တဲ့အဆင့်ပေါ့နော်မရောက်ရအောင်လို
့
ဟိုလူနာရီအနေနဲ့ဘာရီချိုပြီးတော့လှုပ်တင်လဲဆရာမကြီ
းဖြောင်းကြီးဆိုတာနဲ့တကယ်နဲ့တဲဆရာဝန်ဆရာမတွေရှိလို့ပြရဖို့လိုပါတယ်ဘာလို့ဆိုတော့စောစောကြီးပြနာနိုင်ကလေးတည်ဆုံးမှုပြင်းထန်တဲ့မဖြစ်လာနိုင်ဖို့အတွက်ကိုဟိုကာကွယ်ပေးနိုင်တာလေးတွေလုပ်ပြီးလို့ရပါတယ်ဥမာအဖြစ်ဆိုပါတော့ကလေးကစားပြပြီဆိုရင်အခုချတိုင်းအကိုက်ခဲပြောက်စီးတွေကိုမတိုက်ရဘူးနောက်တစ်ခါဒီကလေးကိုတင်းတင်းမြတ်တတဲ့အာဟာရဓာတ်လေးတွေရအောင်ကြည့်မယ်အလိုအပ်လို့ရှိရင်တက်စားရည်တိုက်မယ
်ဟုတ်ကဲ့ပါဒီသွေးလွန်တကွေးယောဂါကနေကာကွယ်ဖို့အတွက်ချင်းခိုးအောင်နိုင်တဲ့နေရာတွေရှင်းလင်းဖြစ်ဖို့နဲ့ချင်းအကိုက်မခံရအောင်ကြိုးစားနေကြဖို့အပြင်ယောဂါဖြစ်လာရင်လည်းအာဟာရပြန်ဖြည့်ဆွမ်းပြီးပြင်းထန်တဲ့အဆင့်လက္ခဏာတွေစတွေ့လာရင်ဆေးရုံဆေးကန်းတွေအမြန်သွားကြဖို့တိုက်တွန်းရင်းနဲ့ပဲဒီတစ်ပတ်ကျန်းမာရေးကဏ္ဍကိုအဆုံးသတ်ပါရစေ